ပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်အစိုးရကိုယ်စားလှယ်အာရှပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာကတ်ကမ်ဘယ်ဦးဆောင်တဲ့အဖွဲ့နဲ့မြန်မာစစ်အစိုးရကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံခဲ့ကြတဲ့အခါမှာစစ်အစိုးရဘက်ကအမေရိကန်အစိုးရကမြန်မာစစ်အစိုးရပေါ်စီးပွားရေးပိတ်ဆို့ထားပြီးဗီဇာတွေကန့်သတ်ထားတာဖိအားပေးနေတာတွေဟာနိုင်ငံဆက်ဆံရေးကိုအားနည်းစေတဲ့အချက်ဖြစ်တယ်လို့ပြောဆိုလိုက်တယ်လို့အမေရိကန်ကိုယ်စားလှယ်ကလည်းမြောက်ကိုရီးယားမြန်မာဆက်ဆံရေးကိုစိုးရိမ်ပြီးရွေးကောက်ပွဲပြင်ဆင်မှုတွေပေါ်စိတ်ပြတ်မိတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့စစ်အစိုးရဘက်ကနိုင်ငံဆက်ဆံရေးကောင်းမွန်ဖို့မျှော်လင့်ထားတယ်လို့ထုတ်ပေါ်ပြောဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးကာလတို့အတွင်းမှာတကယ်ပဲအမေရိကန်မြန်မာဆက်ဆံရေးကောင်းမွန်လာနိုင်မလားဆိုတာသုံးသပ်တွက်ချက်လို့ရအောင်။တန်တမန်ဟောင်းတဦးဖြစ်တဲ့ဝါရင်နိုင်ငံရေးသမားကြီးသခင်ချန်ထွန်းကိုမေးကြည့်တဲ့အခါမှာ
အမေရိကန်သူအနေနဲ့တပိတ်မောက်တယ်တို့ဘာလို့လှုပ်ချင်အပြင်တမတော်သူကအလျှော်ပေးလာလိမ့်မယ်လို့ယူဆပြီးတော့လှုပ်တာလို့ဒီလိုယူဆတယ်အဲ့တော့ဒီသူအနေနဲ့ကတော့တိုက်ပီးဘာဖြစ်ဖြစ်ဘယ်လောက်ဒီပဲစီးပွားရေးချက်ချတမတော်ခေါင်းဆောင်ကြီးအနေနဲ့ကဘာလို့လှုပ်ချင်လှုပ်မယ်လှုပ်နိုင်တယ်လို့သူတို့ကလည်းယူဆနေတယ်လို့ဒီလိုပဲယူဆပါတယ်ဒါကြောင့်မို့ဒီလိုချင်းကြောက်တဲ့ပိတ်ဆို့မှုနဲ့ဘာနဲ့ညာနဲ့လှုပ်ယုံနေတော့အမသူကအမေရိကန်သူကလှူလာတဲ့အတိုင်းလိုက်လှုပ်မယ်လို့မယူဆဘူးဒါကြောင့်မို့အမေရိကန်နဲ့မြန်မာဆက်ဆံရေးကတော့ကောင်းလာမယ်လို့မထင်ပါဘူး
။ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်ကမြန်မာအရေးလေ့လာသူဆရာဦးဝင်းမင်းကလည်းအခုလိုသုံးသပ်ပါတယ်
။ကျွန်တော်အမေကကောင်းလာမယ်လို့တော့မပြောလင့်ဘူး။ဒါကြောင့်လဲဆိုတော့ဒီတစ်ခါသွားတဲ့ခီးစဉ်မှာပဲကြည့်မယ်ဆိုလို့ရှိရင် Mr. D. Cut Campbell အနေနဲ့သူကျင်တတ်တဲ့အနေအထားတစုံတရာမတွေ့ခဲ့တဲ့အပြင်မြန်မာဆိုးရအနေနဲ့ဟိုတစ်ဖက်သက်လှုပ်ဆောင်နေတာကိုပဲတွေ့ခဲ့ရပြီးတော့စိတ်ပြတ်တဲ့ကြောင့်သူပြောခဲ့တာကိုတွေ့ရတဲ့အတွက်လောလောဆယ်အနေအထားမှာတော့ဆက်ဆံရေးတိုးတက်လာမယ့်အနေအထားမရှိသေးပါဘူး။
မြန်မာစစ်အစိုးရနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်ဘက်ကစိုးရိမ်ကြောင်းပြောဆိုမှုကိုစစ်အစိုးရဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်1.18နဲ့1.84ကိုအပြေးအဝလိုက်နာမှာဖြစ်တယ်လို့ပြောဆိုပေမဲ့အချုပ်အခြာအာဏာကိုထိန်းသိမ်းရမယ့်တာဝန်ရှိတယ်လို့ပြောဆိုလိုက်တဲ့အပေါ်သခင်ချန်ထွန်းကတော့အခုလိုသုံးသပ်ပါတယ်
ကမ္ဘာသွားအနေနဲ့ကတော့ဒီရုပ်နဲ့ကတော့မဆက်ဆံလို့မရဘူး။အိမ်ကြီးချင်းခင်ဗျားကြီးနိုင်ငံကြီးတနေငံဖြစ်နေတဲ့အတွက်ကြောင့်တကောင်းအင်္ဂလိပ်အမေရိကန်နောက်အစုရဲ့အပြုအမူတွေကြောင့်တကောင်းပေါ့လေ။သူကအရှုံးမပေးအနိုင်မခံဆိုတဲ့ဝါဒနဲ့ပြုံးနေပေါ့လေ။ပို့ပြီးတော့ယင်းနေအောင်သူကလုပ်နေရမှာပဲ။ဒါတဲ့တော့မှကပူဆိုးလာတာကပုပ္ပမပြီမှလာပြီးတော့အာဇာနည်ခုံးမှဘုံခွဲခဲ့တဲ့ရောက်ကိုရီးယားနဲ့တောင်မှမဟာမိတ်ဖြစ်အောင်ထိုးစားနေတာကိုကြည်ရင်အဖြစ်သူရဲ့ဝါဒကိုသိနိုင်ပါလေဒါအမှန်တန်ပေါ်လို့နဲ့ကိစ္စပဲ။ဘာဖြစ်ဖြစ်တို့လာပြီးတော့ဩဇာမပေးနဲ့တို့လှုပ်ချင်လှုပ်မယ်ဆိုတာကိုပြတဲ့သဘောနဲ့ဆက်ပြီးတော့လှုပ်သွားလိမ့်မယ်လို့ဒီလိုပဲမြင်ပါတယ
်။ဆရာဦးဝင်းမင်းကလည်းဇင်ဘာဘွေနိုင်ငံရဲ့နိုင်ငံရေးနဲ့နှိုင်းယှဉ်ပြောဆိုတာကဒီလိုပါ
။ဘာနဲ့ဆင်မလဲဆိုတော့ဇင်ဘာဘွေနိုင်ငံမှာဟလာဒီသမရမူဂါဘီကနေရွေးကောက်ပွဲတွေပေါ့နော်တရားတရားမျက်မှတ်တတ်တာမလုပ်ပဲနဲ့ချိန်ချမှုတွေကိုသုံးပြီးအနိုင်ယူတဲ့အခါကျတော့အခုအချိန်ကြီးပေါ့နော်ဒီနောက်နိုင်ငံတွေနဲ့ဇင်ဘာဘွေနဲ့ဆက်ဆံရမကောင်းသေးဘူးပြောရမှာပေါ့ဒီဝိုင်းပိတ်စစ်မှုတွေလည်းဆက်ပြီးတော့ထားရတာကိုတွေ့ရတယ်လေအဲ့တော့အဲ့လိုအနေအထားမျိုးမြန်မာနိုင်ငံမှာလည်းရွေးကောက်ပွဲရဟလာပြောင်းလဲလုပ်ဖို့လာလာနေတဲ့အနေအထားမျိုးမှာတွေ့ရလို့ရှိရင်တော့ရွေးကောက်ပွဲရလက်ကိုအင်မတ်ကြည့်ဖို့လာလာနေတဲ့အခါကျလို့ရှိရင်တော့ကျွန်တော်ထင်တယ်ဒီဝိုင်းပိတ်စစ်မှုတွေလာလျှော့ပေးဖို့လိုပါလို့လာလာကျွန်တော်ထင်တယ်နည်းမယ်ထင်တယ်ဒီတိုင်းဆက်သွားဖို့များမယ်ထင်တယ်
ဒါဖြစ်ရင်နိုင်ငံဆက်ဆံရေးဘယ်တော့ပြန်ကောင်းနိုင်မလဲဆိုတော့ဦးဝင်းမင်းကအခုလိုဆိုပါတယ်
။ဒီအရင်တစ်ခါခီးစဉ်တုန်းကဒါအမေရိကန်ကိုယ်စားလှယ်တွေအနေနဲ့ပေါ့နော်ပြောခဲ့တာတွေရှိပါတယ်။အထူးသဖြင့်တော့ဒီစစ်ဆေးရနဲ့ဒီတိုက်ခံတွေကြားမှာပေါ့နော်ဆစ်ဆိုဆင်းရဲရေးတွေဖြစ်ပေါ်လာပြီးတော့လူဦးနှစ်ဖက်ပေါ့နော်သဘောတူညီနိုင်တဲ့ညီနိုင်မှုမျိုးရလာမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်မြန်မာနိုင်ငံရဲ့နိုင်ငံရေးတိုးတက်လာပြီးလို့အမေရိကန်ကဆက်လက်လာဖြစ်တဲ့အတွက်ဆက်ဆံရေးပြန်ကောင်းလာမယ့်အနေအထားမှာရှိပါတယ
်။ဝါရဲနိုင်ငံရေးသမားကြီးတခင်ချန်တုံးကလည်းအခုလိုပြောပါတယ်
တရားမြတ်တွေလွတ်လပ်တဲ့ယူကော့ပွဲတက်လာတဲ့အစိုးရနဲ့ကြာရင်တော့ဒါအမေရိကန်အစိုးရအနေနဲ့ကတော့ဒီပေါ်ကြီးပိတ်ဆို့မှုတွေဘာတွေပါအကုန်ပြန်ရုပ်သိမ်းပြီးတော့မိတ်ဆွေနိုင်ငံတစ်ခုဖြစ်အောင်လို့ထူးစားလာလိမ့်မယ်လို့ဒီလိုပဲဆက်ပါတယ
်။သောရရှင်တွေအခုကြားခဲ့ရသလိုမြန်မာစစ်အစိုးရဘက်ကအမေရိကန်နဲ့ဆက်ဆံရေးကောင်းမွန်ဖို့အမေရိကန်ဘက်ကနေတောင်းဆိုထားတဲ့နိုင်ငံရေးကျင်းသားတွေလွှတ်ပေးဖို့ရွေးကောက်ပွဲကိုအများလက်ခံပါဝင်လာအောင်ပြင်ဆင်ဆောင်ရွက်ဖို့နဲ့စစ်အစိုးရကတိုင်းပြည်မှာနိုင်ငံရေးအရေးပါသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ဆိုတဲ့အချက်တွေလိုက်လျောဖို့အခြေအနေမမြင်မိသလိုအမေရိကန်ဘက်ကလည်းမြန်မာဒီမိုကရေစီရေးအတွက်ဒေါန်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီဘက်ကနေဆက်လက်ရည်တည်သွားမယ်လို့အတီလင်းထုတ်ဖော်ပြောဆိုထားတဲ့အတွက်ကာလတို့အတွင်းမှာနိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့မရှိနိုင်ဘူးလို့သခင်ချန်တော်ဦးဝင်းမင်းပါသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ။